to the Voice of America in Burmese.
မင်္ဂလာညနေခင်းဖြစ်ကြပါစေသောတာရှင်များရှင်2019ခုနှစ် February 18ရက် VOA American တန်ရဲ့တနင်္ဂနွေညနေခင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေပိုင်းစီစဉ်တွေကိုကျွန်မများသစင်အောင်ကတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်တာညူပါ IS တွေကြွေးကြော်နေတဲ့ Caliphateအစ္စလာမ်နိုင်ငံတော်ထူထောင်ရေးဆိုတာကြာရှုံးသွားပြီလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ Twitter အကောင့်ကနေပြီးတော့ကြေညာပါတယ်။နောက်ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးတာဝန်အတွက်ယာထားစဉ်းစားခြင်းခံထားရတဲ့နိုင်ငံကြီးဌာနပြောခွင့်ရသူ Heather Nauert ကသူ့အနေနဲ့အဲ့ဒီတာဝန်အမည်ယာထားခံရတာကနေပြီးတော့နောက်ဆုတ်ပေးလိုက်ပြီလို့မနေ့စနေနေ့ကပြောပါတယ်။စရည်ဒီနိုင်ငံတကာသတင်းတွေကိုကိုယ်ရန်နိုင်တဲ့သူကြေညာပြီးတော့ရှိပါတယ်မဆင်
ဟုတ်ကဲ့ပါရှင်သတင်းတွေပြီးတော့တရှင်နေနာဆင်မဲ့သတင်းလှော်ဒီမှာတော့အချက်တဲပေါင်းစုံရင်ဆိုင်ခဲ့ရတဲ့ဗင်နီဇွဲလားနိုင်ငံမှာငွေကြေးဖောင်းပွားမှုကြောင့်လောက်ခန်းလာစားမလုံလောက်တာတွေကုန်စည်နှုန်းကြီးမြင့်တာအပါအဝင်တခြားအကျိုးဆက်တွေလည်းကြီးကြီးမားမားဖြစ်နေတဲ့အကြောင်း
Oil sanctions by the United States are going to continue to bite and deprive the government of a source of foreign exchange
VOA ဒီတစ်ပတ် plug in အစီအစဉ်မှာ Wilson Center ကဒေါက်တာ Cynthia Anson ဆွေးနွေးပြောဆိုသွားတာပါအပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီအကြောင်းနဲ့အတူဗင်နီဇွဲလားနိုင်ငံမှာနှစ်ပေါင်း20မအောင်မြင်တဲ့ဆိုရှယ်လစ်စနစ်အောက်မှာယာယီသမရဖြစ်ကျင်ညာထားတဲ့ဟွမ်ဂွာယီတို့ကပြည်သူတွေအတွက်မျှော်လင့်ချက်တစ်ခုဖြစ်တဲ့အကြောင်း2100ပြည့်နှစ်ဗီယက်နမ်မှာရှိတဲ့မဲခေါင်မြဝကျွန်းပေါ်ဒေသတစ်ခုလုံးနှိပါဟာရင်းမြစ်နှပြင်အောင်နစ်မြုပ်သွားနိုင်တယ်လို့ပညာရှင်တွေခန့်မှန်းကြတဲ့အကြောင်းစရတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုသားညူနဲ့ကိုရန်နိုင်တို့ကပြောပြပေးပါရှင်။
IS တွေကြွေးကြော်နေကြတဲ့ Caliphate Islam နိုင်ငံတော်ထူထောင်ရေးဆိုတာကြာရှုံးသွားပြီလို့ American သမ္မတ Donald Trump ကသူ့ရဲ့ Twitter အကောင့်မှာရေးပါတယ်။ဒါပြင်အရင်မှာရှိနေကြတဲ့ IS အကြမ်းဖက်အဖွဲ့ဝင်တွေကိုတက်ဆိုင်ရာနိုင်ငံတွေအနေနဲ့ပြန်လည်ခေါ်ယူရေးယူထိန်းသိမ်းထားဖို့ကိုလည်းသမ္မတ Donald Trump က American မဟာမိတ်တွေကိုတိုက်တွန်းပါလေ။ဒါလိုမှမလုပ်ရင်တော့ဒီအကြမ်းဖက်သမားတွေဟာသူတို့မူလတိုင်းပြည်တွေကိုပြန်ဝင်ပြီးတော့မငြိမ်သက်မှုတွေဖြစ်အောင်လှုပ်လာနိုင်တယ်လို့သမ္မတ Trump ကသတိပေးပါတယ်။သမ္မတ Trump ဟာ Florida မှာရှိတဲ့ Mar-a-Lago သူ့ရဲ့ကိုယ်ပိုင်အပန်းဖြေစခန်းမှာရောက်ရှိနေပြီးတော့အဲဒီကနေပြီးတော့ Twitter အကောင့်မှာအခုလိုကြေညာရေးသားတာပါ။တောက်ကြနေအင်ဘရိုမှာရှိစဉ်တုန်းကတော့ Syria နိုင်ငံနဲ့ပတ်သက်လို့ Caliphate အယူဆကိုနှိမ်နှင်းအောင်မြင်ခဲ့တဲ့အပေါ်မှာသူ့အနေနဲ့ကြီးကြီးမားမားကြေညာပြောဆိုစရာရှိတယ်ဆိုပြီးတော့သတင်းတောက်တွေကိုပြောခဲ့ပါတယ်။အဲဒီနောက်စနေနေ့မှာတော့ဒီ IS တို့ရဲ့ Caliphate Islam နိုင်ငံတော်ထူထောင်ရေးဆိုတဲ့အယူဆကြာရှုံးသွားပြီလို့ Twitter ကနေပြီးတော့အခုလိုကြေညာပြောဆိုလိုက်တာပါ။တစ်ချိန်တည်းမှာပဲသူ့ရဲ့မဟာမိတ်တွေကလည်းဒီတိုက်တွန်းချက်ရေးသားပါတယ်ဆီးရီးယားမှာဖမ်းမိထားတဲ့ ISIS 800ကျော်ကိုပြန်လည်ခေါ်ယူပြီးတော့တရားရုံးတင်ရေးယူဖို့ဗြိတိန်ပြင်သစ်ဂျာမနီနဲ့အခြားဥရောပမဟာမိတ်တွေကိုအမေရိကန်ပြည်ထောင်စုအနေနဲ့တိုက်တွန်းပါတယ်လို့ Twitter အကောင့်ကနေပြီးတော့သမ္မတ Trump ကရေးပါတယ်ဒါမှဒီလိုမှမလုပ်ရင်တော့သူတို့ကိုလွှတ်ပေးလိုက်ရမယ့်အခြေအနေမှာရှိနေပြီးတော့ဒါဟာအလားအလာကောင်းတော့မဟုတ်ဘူးလို့သမ္မတ Trump ကရေးပါတယ်ဥရောပဘက်ကလာကြတဲ့အဲ့ဒီ ISIS တိုက်ခိုက်ရေးသမားတွေဟာဥရောပနိုင်ငံတွေဘက်ကပဲပြန်သွားပွယ်ရှိပြီးတော့အဲ့လိုမျိုးပြန်ကျဲသွားတဲ့သူတို့ကိုအမေရိကန်အနေနဲ့စောင့်ကြည့်တာမျိုးမလုပ်ချင်ဘူးလို့သမ္မတ Trump ကရေးပါတယ်။မနေ့စနေနေ့ကတော့အမေရိကန်ကနောက်ခံပြီးထားတဲ့ Syria Democratic Force ကတပ်မှုကနေပြီးတော့သတင်းစာရှင်းလင်းပွဲလုပ်ရမှာ Syria ရှေ့ကျန်းက IS2 ရဲ့နောက်ဆုံးလက်ကျန်နေရာတွေကိုရှင်းလင်းတဲ့နေရာမှာအဆုံးသတ်လုပြီလို့ပြောပါတယ်။ဒါပေမဲ့လို့လည်းအဆုံးသတ်ရှင်းလင်းရေးမှာအကြောင်းအကျောင်းတွေကြောင့်နှိမ့်ကွင်းနေပြီးတော့ Syria တပ်ရောအမေရိကန်ညွန်ပေါင်းတပ်ကရာရှိတွေကပါအတော်လေးသတိထားနေရပါတယ်။အကြသာဒုက္ခတွေထွက်ပြေးလာတဲ့ကြောင်းရန်သူလားဒုက္ခတွေလားမသိမကွက်ဖြစ်ပြီးတော့တိုက်ပွဲအချိန်ကျနေတယ်လို့တစ်ဖက်မှာလည်းရာသီဥတုအခြေအနေကြောင့်လည်းတိုက်ပွဲဆက်ဖို့ခက်ကြုံနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
ဂျာမနီနိုင်ငံမှာကျင်းပခဲ့တဲ့မြူနစ်လုံခြုံရေးညီလာခံအတွင်းအီရန်နဲ့ဗင်နီဇွဲလားနိုင်ငံတွေပေါ်မှာထားရှိတဲ့ဥရောပမဟာမိတ်တွေရဲ့ယက်တီချက်နဲ့ပတ်သက်ပြီးတော့အမေရိကန်ဒုသမ္မတမိုက်ပန့်စ်ကအပြင်းထန်ဝေဖန်လိုက်ပါတယ်အခုချိန်ဟာလူတွေတက်နေတဲ့အာဏာရှင်အစိုးရတွေအပေါ်အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေရောအာရော့သွားအောင်ကျွန်တော်တို့ရဲ့မိတ်ဆွေဥရောပနိုင်ငံတွေဘက်ကလုပ်နေတာတွေရပ်တန့်ဖို့အချိန်ရောက်ပါပြီကျွန်တော်တို့ရဲ့ဥရောပမဟာမိတ်နိုင်ငံတွေအနေနဲ့အီရန်နျူကလ িয়ার သဘောတူညီချက်ကနေပြန်ထွက်ဖို့အချိန်ရောက်ပြီလို့လည်းအမေရိကန်ဒုသမ္မတပန့်စ်ကတက်ရောက်လာတဲ့ကိုယ်စားလှယ်အဖွဲ့တွေကိုပြောကြလိုက်ပါတယ်။ဒါပြင်မဟာမိတ်တွေကိုလည်းဗင်နီဇွဲလားတိုက်ခိုက်ခံကောင်းဆောင်ဟွန်ဂွိုက်ဒိုကိုဗင်နီဇွဲလားသမ္မတအဖြစ်နဲ့အသိအမှတ်ပြုဖို့ကိုဒုသမ္မတပန့်စ်ကတောင်းဆိုလိုက်ပါတယ်။ဥရောပနိုင်ငံ20ကျော်ကဟွန်ဂွိုက်ဒိုကိုယာယီသမ္မတအဖြစ်နဲ့အသိအမှတ်ပြုပေမဲ့လည်းဥရောပသမ္မတကတော့ဂွိုက်ဒိုကိုသမ္မတအဖြစ်နဲ့အပြည့်အဝအသိအမှတ်မပြုသေးပါဘူး။ဗင်နီဇွဲလားသမ္မတမဒူရိုဟာ နိုင်ငံမှာပြီးခဲ့တဲ့နှစ်ကကျင်းပခဲ့တဲ့ရွေးကောက်ပွဲအတွင်းမှာမဲမသမားမှုတွေကျူးလွန်ခဲ့တယ်ဆိုပြီးတော့ဆွဆွဲခံနေရတာဖြစ်ပါတယ်။ဒါ့ပြင်ဒုသမ္မတ Pence ကတရုတ်နိုင်ငံဟာအမေရိကန်နဲ့မဟာမိတ်နိုင်ငံတွေအတွက်ချင်းချောင်းမှုတစ်ခုဖြစ်တယ်ဆိုတာကိုလည်းဒီညီလာခံအတွင်းမှာထပ်ခါတလဲလဲပြောကြားသွားခဲ့ပါတယ်ခင်ဗျာ
။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးတာဝန်အတွက်ရာထားစဉ်းစားခြင်းခံထားရတဲ့နိုင်ငံကြီးဌာနပြောခွင့်ရသူ Heather Nauert ကသူ့အနေနဲ့အဲ့ဒီတာဝန်အမည်ရာထားခံတာနေပြီးတော့နောက်ဆုတ်ပေးလိုက်ပြီလို့မနေ့စနေနေ့ကပြောပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီး Nikki Haley ဟာ2018အကုန်ပိုင်းတာဝန်ကနေနှုတ်ထွက်သွားတာကြောင့်အဲ့ဒီညမှာ New York ကိုအစားထိုးတာဝန်ပေးဖို့ရွေးထားတယ်လို့သမ္မတ Donald Trump ကဒီဇင်ဘာလတုန်းကကြေညာခဲ့ပါတယ်။ဒီ New York ကနိုင်ငံတွင်းတရားဝင်အလုပ်လုပ်ခိုင်ခွင့်မရှိသူတဦးကိုအိမ်လုခံထားခဲ့ကိစ္စနဲ့ပတ်သက်လို့အရှုပ်ရှင်းဖြစ်ပြီးတော့အခုလိုတာဝန်ရထားမှုကနေပြီးတော့ရထားရခံထားနေပြီးတော့နှုတ်ထွက်သွားတာဖြစ်တယ်လို့သတင်းထွက်နေပါတယ်။Washington Post သတင်းရတော့အဲ့ဒီအမျိုးသမီးဟာ New York City မှာ7နှစ်ကြာလောက်ငွေသားနဲ့အလုပ်လုပ်ပေးနေတာဖြစ်ပြီးတော့သူဟာအခွန်ဆောင်ထားခြင်းလည်းမရှိဘူးလို့သိရပါတယ်။သူအခွန်မဆောင်ထားဘူးဆိုတာသိရတော့မှ New York ကသူ့ကိုအခွန်ဆောင်ဖို့တိုက်တွန်းခဲ့တယ်လို့ Washington Post ကရေးပါတယ်။ Heather Nauert ရဲ့ထုတ်ပြန်ချက်မှာတော့သူ့ကိုအခုလိုမျိုးကုလသမဂ္ဂဆိုင်ရာတာဝန်ကြီးတာဝန်အတွက်စဉ်းစားပေးတဲ့သမရကူရောနိုင်ငံကြီးဝန်ကြီးကိုပါကျေးဇူးတင်တယ်လို့ဖော်ပြပါတယ်။ဒါပေမဲ့လို့သူ့ရဲ့မိသားစုတွင်းကိစ္စတွေကြောင့်ဒီတာဝန်ကနေသူတာဝန်မယူနိုင်ဘူးလို့ဆိုထားပါတယ်ခင်ဗျာ။
ဟိုယဟမင်းကြီးဖရန်စစ်ကအမေရိကန်ရဲ့ယဟမ်မဟောင်တီယိုဒိုမက်ကယ်ရစ်ကိုယဟမ်မဖြစ်ကနေထုတ်ပယ်လိုက်ပြီးဆိုပြီးတော့ဗာတီကန်ကစနေနေ့မှာပြောကြားလိုက်ပါတယ်ယဟမ်မမက်ကယ်ရစ်ဟာလူငယ်တွေနောက်ဘာသာရေးတက္ကသိုလ်တက်ခဲ့တဲ့သူတွေကိုစေစုနည်းနဲ့ချီပြီးတော့လိမ်ပိုင်ဆိုင်ရာကျူးလွန်မှုတွေလုပ်ခဲ့တယ်ဆိုတဲ့ဆွဆက်ချက်တွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်ဟိုယဟမင်းကြီးဖရန်စစ်ကမက်ကယ်ရစ်ရဲ့နှုတ်ထွက်စာကိုဒီယဟန်စာတင်ကြောင်းကနေတဆင့်ပြီးခဲ့တဲ့ဇူလိုင်လကလက်ခံရရှိခဲ့တာဖြစ်ပါတယ်။2019ခုနှစ်ဇန်နဝါရီလကမက်ကယ်ရစ်ဟာလူငယ်တွေနဲ့ရောအရွယ်ရောက်ပြီးသူတွေနဲ့ပါစတ်မားမြောက်ပြည်ညတ်တော်ကိုကျူးလွန်ခဲ့တယ်လို့ဝန်ခံခဲ့ပြီးအပြစ်ရှိကြောင်းတွေ့ရှိခဲ့တယ်လို့ဗက်တီကန်ကသူ့ရဲ့ကြေညာချက်မှာပြောထားပါတယ်။မက်ကယ်ရစ်ကတော့သူ့ကိုယဟန်အဖြစ်ကနေထုတ်ပယ်တဲ့အမိန့်ကိုအယူခံခဲ့ပြီးတော့ဒါပေမဲ့သူ့ရဲ့အယူခံကိုပယ်ချလိုက်တယ်ဆိုတာကိုတောက်ကြနေမှာအတိပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် VOA American တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်အတန်လွှင့်နေပါတယ်Venezuela နိုင်ငံအတွက်လူသားချင်းစာနာမှုထောက်ကူတွေတင်လာတဲ့ American စစ်ဖက်ကုန်တင်လေယာဉ်20ဟာ Colombia နိုင်ငံ Cucuta ကိုစနေနေ့မှာဆဲရောက်လာပါတယ်။နယ်စပ်ကဖြတ်ပြီးတော့ Venezuela ပြည်သူတွေကိုပေးမဲ့စားနပ်အခါနဲ့စေဝါတွေကိုတင်ဆောင်လာတာပါ။ဒါပေမဲ့လည်း American နဲ့အခြားတိုင်းပြည်တွေကပို့တဲ့ဒီအကူအညီတွေဟာအခုချိန်ထိ Venezuela ပြည်သူတွေစီကိုမရောက်သေးဘဲနဲ့ Colombia, Brazil နိုင်ငံတွေကမြို့တွေနဲ့ Cucuracu မှာပဲတောင်းတင်နေပါတယ်။ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကတော့ဒီအကူအညီတွေမလိုအပ်ဘူးဆိုပြီးတော့ပဲညှဉ်းဆန်နေပါတယ်။ဗင်နီဇွဲလားပြည်သူတွေဟာစန္ဒေခာစေဝါနဲ့နေစဉ်အသုံးဆောင်တွေပြတ်လတ်နေပြီးတော့တိုင်းပြည်ရဲ့လူရေ10ရာခိုင်နှုန်းလူရေ3တန်းလောက်ဟာတိုင်းပြည်ကနေပြီးတော့ထွက်ပြေးနေကြရပါတယ်။ရုရှားနဲ့တရုတ်တို့ကနေပြီးတော့နောက်ခံပေးထားတဲ့သမ္မတမာဒူရိုဟာစစ်တပ်ကိုချုပ်ကန့်ထားပြီးတော့ဗင်နီဇွဲလားနိုင်ငံတွင်းကိုပေးပို့မဲ့အထောက်ပံ့အကူအညီတွေကိုလည်းဝင်ခွင့်မပေးဘူးဖြစ်နေပါတယ်။အမေရိကန်နဲ့နိုင်ငံချို့ကတော့တိုက်ခန့်ခေါင်းဆောင်ဖြစ်တဲ့ဝိုင်ဂွာယီတိုကိုယာယီသမ္မတဖြစ်တဲ့အသီးမပြူထောက်ခံပါတယ်။အတိုက်ခန့်ခေါင်းဆောင်ဂွာယီတိုကတော့သူ့အနေနဲ့ဖေဖော်ဝါရီလ23ရက်နေ့ကြာလို့ရှိရင်တိုက်မိတဲ့ကိုအကူအညီတွေရောက်အောင်လုပ်ဖို့သူ့မှာစီစဉ်ရှိတယ်။အသေးစိတ်ကတော့တနင်္လာနေ့မှာထုတ်ပြန်မယ်ဆိုပြီးတော့ပြောဆိုထားပါတယ
်။မော်စကိုခြေစိုက်တဲ့ Bering Vostok Capital Partner ပုဂ္ဂလိကအစုရှယ်ယာအဖွဲ့တည်ထောင်သူအမေရိကန်နိုင်ငံသား Michael Kelvey ကိုငွေလွှဲသုံးစားလုပ်မှုနဲ့နောက်ထပ်နှစ်လလောက်ဆက်ပြီးတော့ဖန်စီထိန်းသိမ်းသွားဖို့ရုရှားတရားရုံးကဆုံးဖြတ်လိုက်ပါတယ်။ဂါဗီပေါ်မှာဆွဲဆူထားတဲ့ဖြစ်မှုတွေကကြီးလေတဲ့အတွက်ထွက်ပြေးသွားနိုင်တဲ့အန္တရာယ်ရှိတာကြောင့်လာမယ့်ဧပြီလ23ရက်နေ့အထိဆက်ပြီးတော့ဖန်စီထိန်းသိမ်းသွားဖို့ကိုမော်စကိုခရိုင်တရားသူကြီးအာသာကာပော့ဖ်ကအမိန့်ချလိုက်တာဖြစ်ပါတယ်။ဒါပြင်ဒီမှုမှာပါတဲ့နောက်ထပ်တရားပြိုင်၄ရောက်ကိုလည်းတရားရုံးထုတ်မစစ်ဆေးခင်နှစ်လကြာဖန်စီထိန်းသိမ်းသွားဖို့ကိုအမိန့်ထုတ်ထားပါတယ်။ဂါဗီနဲ့အတူတခြားအစုရှယ်ယာအဖွဲ့ဝင်တွေကိုအမေရိကန်ဒေါ်လာ39.5 တန်ခိုးယူခဲ့တယ်ဆိုပြီးတန်ရရှိတဲ့အတွက်ဂျာတာပရီနီကထိန်းသိမ်းလိုက်တယ်ဆိုပြီးတော့မော်စကိုခရိုင်တရားရုံးပြောခွင့်ရက တောက်ကြနေမှာပြောကြပါတယ်အခုလိုဆွဲချက်တင်လိုက်တဲ့အတွက်တကယ်လို့ပြည့်ရှိတယ်ဆိုရင်သူတို့ဟာထောင်နဲ့ဆယ်နှစ်ထိကြာခံရနိုင်ပွဲရှိပါတယ်အသက်50နှစ်ရှိဖြစ်တဲ့ Calvi ဟာ Bearing Vostok Company ကို1994ခုနှစ်ကစတင်တည်ထောင်ခဲ့တာဖြစ်ပြီးတော့ရုရှားနိုင်ငံမှာတတန်းအကြဆုံးနဲ့အထင်ရှားဆုံးအမေရိကန်နိုင်ငံကယင်းဒီမြုံနံသူတွေကတဦးလည်းဖြစ်ပါတယ် Calvi ကတော့သူ့မှာအပြစ်မရှိကြောင်းနဲ့ဒီကိစ္စကိုအယူခံသွားမှာဖြစ်တယ်ဆိုပြီးတော့သူ့ရဲ့ရှေ့နေကပြောပါတယ်ခင်ဗျာ
အယ်ဘေးနီးယားနိုင်ငံမှာဆိုရှယ်လစ်ဝန်ကြီးချုပ်အီဒီရာမာကိုယာရီကနေပြီးနှုတ်ထွက်ဖို့တောင်းဆိုတဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲအတွင်းထောင်နှန်းရှိတဲ့အယ်ဘေးနီးယားအတိုက်ခံထောက်ခံသူတွေနဲ့ရဲတွေကြောင့်မှထိခိုက်ဖြစ်ခဲ့ပါတယ်။ရဲအတားအဆီးတွေကိုဆန္ဒပြသူတွေကအတင်းဖောက်ဝင်ဖို့ကြိုးစားရမှာရဲကမြေယူဘုံတွေမိသားပိုက်တွေတုံးပြီးတော့လူစုခွဲပါတယ်။ရဲအရာရှိ9ဦးဆန္ဒပြသူတွေနဲ့တရင်တောက်10ခန်းလောက်ထိခိုက်မှုတွေရှိတယ်လို့သိရပါတယ်။2013ခုနှစ်ကလေးကအာဏာရယူလာခဲ့တဲ့ဝန်ကြီးချုပ်ရာမာဟာတိုင်းပြည်ကိုအာရီလက်စားမှုတွေနဲ့ဆင်းရဲတွင်းနဲ့ရောက်အောင်လို့ပို့ဆောင်ခဲ့သူဆိုပြီးတော့တိုက်ခန့်ဒီမိုကရက်တစ်ပါတီဘက်ကဆွဆွဲထားပါတယ်။ဆန္ဒပြပွဲတွေကလည်းလာမယ့်ကြာသပတေးနေ့မှာပြန်လည်သွားမယ်ဆိုပြီးတော့ဒီမိုကရက်တစ်ပါတီရဲ့အကြီးအကဲလူဇင်ဘာရှားကပြောပါတယ်။ဥရောပသမဂ္ဂအဖွဲ့ဝင်တိုင်းပြည်တွေကတော့အကြမ်းဖက်မှုတွေရှောင်ရှားပြီးတော့နောက်ထပ်မငြိမ်သက်မှုတွေဖြစ်မလာဖို့အားလုံးထိန်းသိမ်းသိမ်းနဲ့ဆောင်ရွက်ကြဖို့တိုက်တွန်းနေပါတယ်ခင်ဗျာ
။ဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်းမြို့စစ်ခန်းထဲမှာရှိတဲ့ကျူကျော်အင်အား200လောက်ဒီကနေ့မနက်စောပိုင်းကမီးလောင်ခဲ့တာကြောင့်လူ၈ယောက်ထပ်မံထိဆုံးသွားခဲ့ပါတယ်ထိဆုံးသွားတဲ့သူတွေအားလုံးဟာမီးလောင်တဲ့အချိန်မှာအိပ်ပျော်နေကြတာဖြစ်တယ်လို့မိသားတော်ဝင်ရှိသူတို့ကပြောပါ Daily Star သတင်းစာကိုပြောပါတယ်ဝါယာရှော့ဖြစ်ရာကနေမီးလောင်တာဖြစ်နိုင်တယ်လို့မိသားအနာပိုင်းနောက်တစ်ဦးကလည်း Writer သတင်းဌာနကိုပြောကြားခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဟာကမ္ဘာမှာအထည်ချုပ်လုပ်ငန်းတွေအကြီးအမားဆုံးလုပ်တဲ့နိုင်ငံတစ်ခုဖြစ်ပေမဲ့ဆင်းရဲတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်ဘီအန်ဒီရဲ့ကင်းရှင်းရေးအတွက်ဒါစီမစီကလိုက်နာမှုအပိုင်းမှာလည်းအားနေပြီးတော့အခုလိုမတော်ဆမှုဖြစ်တာတွေကြောင့်လူတွေအတော်များများနေ့တိုင်းလိုလိုတည်ဆုံးကြရတာလည်းဖြစ်ပါတယ်2013ကဆာဘာမျိုးက Runner Plaza အဆောက်အုံပြုကြခဲ့တာကြောင့်အထည်ချုပ်လုပ်ငန်းကအလုပ်သမား1100ကျော်တည်ဆုံးခဲ့ပါတယ်ခင်ဗျာ Direct from Washington
The Voice of America The VOA ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုသားညူဦးနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါVOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA ရဲ့အင်တာနက်ဆံမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျမတို့အခုထုတ်လွှင့်နေတဲ့တပြိုင်တည်းမှာပဲထားရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်။ Venezuela နိုင်ငံမှာငွေကြေးအဆမတန်ဖောင်းပွားမှုအလောက်ကိုင်းစေးဝါးနဲ့စားနပ်ရိက္ခာမလုံလောက်မှုတွေဖြစ်နေပြီးဘာတွေဆက်ဖြစ်လာမလဲဆိုတာကိုနိုင်ငံသားရေးမူဝါဒဆိုင်ရာကျွမ်းကျင်သူတွေနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကအနီးကပ်စောင့်ကြည့်နေကြပါတယ်။Venezuela နိုင်ငံမှာပဋိပက္ခတွေအရှိန်မြင့်တက်လာနေတာကြောင့်စီးပွားရေးပထဝီနိုင်ငံရေးလူသားချင်းစာနာမှုအကူအညီပေးရေးနဲ့ဆိုင်တဲ့ကြရဲရိုက်ခတ်မှုတွေနဲ့ပတ်သက်ပြီးကျွမ်းကျင်သူတွေက VOA ရဲ့ဒီတစ်ပတ် plugin အစီအစဉ်မှာဆွေးနွေးတင်ဆက်ထားတဲ့အကြောင်း Elizabeth Sharnoff သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးပါမယ်ရှင
် Venezuela နိုင်ငံမှာဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေပြီးတော့သမ္မတ Maduro နဲ့အတိုက်ခံခေါင်းဆောင် Juan Guaido တို့ဘသူကအမှန်တကယ်ချုပ်ကင်ထားသလဲဆိုတာနိုင်ငံကအတိုင်းဝိုင်းကလည်းမရင်မရဖြစ်နေပါတယ်။အမေရိကန်ပါဝင်နိုင်ငံ50ကျော်ကအခုခါမှာအတိုက်ခံခေါင်းဆောင်ဟွမ်ဂွိုက်ဒိုကိုယာယီသမ္မတအဖြစ်နဲ့အသိအမှတ်ပြုထားပါတယ်။ဒါမဲ့လည်းဗန်နီဇွဲလားနဲ့ကိုလိုမီယာနယ်စပ်မှာဖြစ်နေတဲ့တင်းမာမှုတွေရော့ကျသွားအောင်သူကလည်းမလုပ်နိုင်ပဲဖြစ်နေတယ်လို့VOA Spain ဘာသာဌာနကဆီလီယာမန်ဒိုဇာကပြောပါတယ
် What we see at this moment is campaigns from both sides to try to bring people to their own
အခုချိန်မှာကျမတို့တွေ့နေရတာကနှစ်ဖက်စလုံးကလူတွေကိုသူတို့ဘက်ကိုပါလာအောင်သူတို့ကိုထောက်ခံလာအောင်လုပ်နေကြတာပ
ါဗင်ဇိုလာနိုင်ငံရဲ့စီးပွားရေးမတည်ငြိမ်မှုကလည်းနိုင်ငံတွင်းမှာငွေကြေးအဆမတန်ဖောင်းပွားမှုကိုဖြစ်ပေါ်စေပြီးတော့ဗင်ဇိုလာနိုင်ငံဟာကမ္ဘာပေါ်မှာငွေကြေးဖောင်းပွားမှုအများဆုံးနိုင်ငံတွေထဲကတစ်ခုဖြစ်ပါတယ်ဒီလိုငွေကြေးဖောင်းပွားမှုကြောင့်လုခလာစာမလုံလောက်မှုတွေကုန်စည်နှုန်းကြီးမြင့်တာတွေအပါအဝင်တခြားအကျိုးဆက်တွေလည်းကြီးကြီးမားမားဖြစ်လာနေတယ်လို့ Wilson Center ကဒေါက်တာ Cynthia Anson ကပြောပါတယ်
The oil sanctionsby the United States are going to continue to bite and deprive
ရှင်းနံတင်ပို့မှုကိုအမေရိကန်ကအရေးယူပိတ်ဆို့ထားတဲ့အတွက် Venezuela အစိုးရရဲ့နိုင်ငံသားငွေရရှိတဲ့နည်းလမ်းတွေကိုပိတ်ပစ်လိုက်ပြီးတော့သူတို့ကိုဆက်လက်အထိနာစေမှာဖြစ်ပါတယ်။ဒါ Venezuela အစိုးရအတွက်နိုင်ငံသားငွေရတဲ့တခုတည်းသောနည်းလမ်းဖြစ်တဲ့အပြင်အများဆုံးရတာလည်းဖြစ်ပါတယ်။ဒါကြောင့်စီးပွားရေးပြဿနာကပိုဆိုးလာဖို့ပဲရှိပြီးတော့လူသားချင်းစာနာမှုအကူအညီတွေဝင်မလာနိုင်ဘူးဆိုရင်တော့အဲ့ဒီကနေတဆင့်လူမှုဘေးဒုက္ခကြီးပိုဆိုးလာဖို့ပဲရှိပါတယ်။
စီဝါနဲ့စာနေရိတ်ခအထောက်ပံ့တွေရောနေလာနေတာကြောင့်လူမှုဘေးဒုက္ခတွေကလည်းပိုပြီးတော့ကျေပြန့်လာနေပြီးတော့ဒီပြဿနာတွေကစနစ်ကြောင့်ဖြစ်တဲ့ကြီးမားတဲ့စိန်ခေါ်ချက်တည်းဖြစ်တယ်လို့ Brookings Institution ကဒန်နီဘာဟာကပြောပါတယ
် There is no freedom of expression. There are political parties have been banned. The elections are not free and fair. So there's a whole bunch of
လက်ဆော့ထုတ်ဖို့ပြောဆိုပံ့ပိုးမရှိပါဘူး။နိုင်ငံရေးပါတီအပိတ်ခံရပါတယ်။ရွေးကောက်ပွဲတွေကလည်းလွတ်လပ်ပြီးတရားမျှတမှုရှိပါဘူး။တမ်းပြူကိုဒီလိုခြေနေမျိုးကိုဖြစ်လာလို့နေတဲ့အရာတွေကအများကြီးပါ
။ Venezuela နိုင်ငံတွင်းမှာတော့ပြဿနာတွေဟာဆက်လက်ဖြစ်ပွားနေပြီးတိတ်မကြခင်မှာလည်းဒီပြဿနာတွေပြည်လည်နိုင်မဲ့နီးလန်းတွေကိုလည်းမတွေ့ရသေးပဲဖြစ်နေပါတယ်ခင်ဗျာ။
ကိုရနိုင်ပါရှင်တစ်ဆက်တည်းမှာပဲဗင်နီဇွဲလားနိုင်ငံရဲ့လက်ရှိယာယီသမ္မတအဖြစ်အသိမှတ်ပြုထားတဲ့ဟွမ်ဂွာယီတို့ကပြည်သူတွေရဲ့မျှော်လင့်ချက်တစ်ခုဖြစ်လာတဲ့အကြောင်းသတင်းလွှာကိုထုတ်လွှင့်ပေးပါမယ်။2015ခုနှစ်ကစပြီးအတိုက်အခံတွေအများစုထိန်းချုပ်ခဲ့တဲ့ဗင်နီဇွဲလားနိုင်ငံလွှတ်တော်မှာပြီးခဲ့တဲ့ဇန်နဝါရီလကစပြီးအခုယာယီသမ္မတအဖြစ်ကြေညာထားတဲ့ဟွမ်ဂွာယီတို့ကလွှတ်တော်ဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့တာပါ။ဟွမ်ဂွာယီတို့ဟာသမ္မတနီကိုလတ်စ်မာဒူရိုရာဒူးကနှုတ်ထွက်ပြီးတောင်းဆိုနေတဲ့လူမှုလှုပ်ရှားမှုမှာအဓိကအတိုက်ခံတစ်ယောက်ဖြစ်လာတယ်လို့နှစ်ပေါင်း20မအောင်မြင်တဲ့ဆိုရှယ်လစ်စနစ်အောက်မှာအကြက်တဲပေါင်းစုံရင်ဆိုင်နေရတဲ့ဗင်နီဇွဲလားပြည်သူတွေအတွက်မျှော်လင့်ချက်တစ်ခုဖြစ်လဲသတ်မှတ်ခံထားရပါတယ်။လူငယ်နိုင်ငံရေးသမားဟွမ်ဂွာယီတို့အကြောင်းကို Bill Rogers ရဲ့သတင်းတော်ကိုကိုတင်ထိုင်ဦးကပြောပြပေးပါမယ်ရှင
်။ပြီးခဲ့တဲ့သတင်းပတ်တွေအထိဟွမ်ဂွာယီတို့ဟာလူအများကြီးမှထင်ရှားတဲ့သူတယောက်မဟုတ်ပါဘူး။အခုတော့ဗင်နီဇွဲလားဆိုရှယ်လစ်သမ္မတနီကိုလတ်စ်မက်ဒူရိုကိုဖျောက်ချရေးလူထုလှုပ်ရှားမှုရဲ့အဓိကအတိုက်အခံဖြစ်လာခဲ့ပါတယ်။လူမှုရေးတရားမျှတမှုအတွက်ဆက်လက်လှုပ်ဆောင်ကြဖို့ကတိပြုကြပါစို့ဆိုပြီးသူကဆော်သွားခဲ့တာပါဗင်နီဇွဲလားရဲ့ယာယီသမ္မတအဖြစ်သူ့ကိုယ်သူကြေညာပြီးချိန်ကစလို့အသက်35နှစ်အရွယ်လွှတ်တော်ဥက္ကဋ္ဌဝမ်ဂွိုင်ဒိုဟာလူထုလှုပ်ရှားမှုရဲ့သင်္ကေတဖြစ်လာခဲ့ပါတယ်သူ့ကိုယာယီသမ္မတအဖြစ်အမေရိကန်ပြည်ထောင်စုနဲ့နိုင်ငံတချို့ကထောက်ခံထားပါတယ်အစားအသောက်ဆေးဝါးမလုံလောက်မှုတွေမတန်တဆငွေကြေးဖောင်းပမှုတွေစတဲ့အကြက်တဲမျိုးစုံရင်ဆိုင်နေရတဲ့တိုင်းပြည်အတွက်ခေတ်တစ်ခုကိုတည်ဆောက်နိုင်ဖို့ရွေးကောက်ပွဲသစ်ကျင်းပမယ်ဆိုပြီးသူကကြေပေးထားတာပါစီးပွားရေးပညာရှင်တယောက်ဖြစ်တဲ့ဒန်နီဘယ်ဟာကတော့ဂွိုင်ဒရိုဟာအများကြီးညိုလေးစားခံရသူအများရဲ့မျှော်လင့်ချက်ဖြစ်လာခဲ့တယ်လို့ဆိုပါတယ
် Until recently he was not very well known in the public
sphere ဘာသာရေးအချိန်ထိပြည်သူတွေကြားမှာသူ့ကိုသိပြီးတော့တိကျတာမဟုတ်ပါဘူးအခုသူဟာအတိုက်ခံတွေကိုစူးစိနိုင်တဲ့သူတစ်ယောက်ဖြစ်လာတယ်နောက်တိုင်းပြည်မှာပျောက်ဆုံးနေတဲ့မျှော်လင့်ချက်တွေပြန်ရအောင်လုပ်ပေးမဲ့သူအဖြစ်လက်ခံထားကြပါတယ်
။သူနေထိုင်တဲ့ဘာဂက်စ်ပြည်နယ်တွင်1999ခုနှစ်ရေလွှမ်းမိုးမှုတွေကြုံရတဲ့အချိန်အစိုးရကသဘာဝဘေးကင်ဆယ်ရေးတွေလုပ်ဖို့ပြက်ကွက်ခဲ့တာကြောင့်တက္ကသိုလ်ကအင်ဂျင်နီယာဘွဲ့ရပီးစဂွာယီဒိုတယောက်လူငယ်ဘဝနဲ့နိုင်ငံရေးမှာပါဝင်လာခဲ့ပါတယ်။သမ္မတမက်ဒူရိုကတော့2013ခုနှစ်ကကွယ်လွန်သွားခဲ့တဲ့ဟူဂိုချာဗက်စ်ရဲ့ဆိုရှယ်လစ်မူဝါဒတွေကိုဆက်ကံအုပ်ချုပ်တဲ့သူပါ။ပြည်ခဲ့တဲ့နှစ်ရွေးကောက်ပွဲမှာသမ္မတမက်ဒူရိုပြန်ပြီးရွေးခံရတာကမတမာမှုလို့အများကလက်ခံထားကြတာပါဇန်နဝါရီလသူနောက်ထပ်6နှစ်သက်တမ်းအတွက်ကျန်းသစ္စာချိန်ဆိုတဲ့အချိန်မှာတိုင်းပြည်တော်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါတယ်ဆန္ဒပြပွဲတွေမှာအရင်ကနေမတူတာကတော့ဗင်နီဇွဲလားအတိုက်ခံတွေအားလုံးကဂွာယီဒိုရဲ့နောက်မှာစူးစီးရပ်တည်ကြတာပါလို့ Brookings Institute ကသုံးသပ်သူတန်နီဗေယာကပြောပါတယ
် It is known.that the opposition inside has really struggled to come across one message one strategy
and Venezuela နိုင်ငံမှာအတိုက်အခံတွေတစ်တန်းနဲ့ထွက်ဖို့ဘယူအာတစ်ခုတည်းချမှတ်ဖို့ဆိုရင်တော်တော်လေးခက်ခက်ခဲစူးစမ်းရတယ်လို့ကျွန်တော်တို့သိထားပါတယ်အခုလူသိမသိတဲ့သူတယောက်မထင်မရှားနှိမ့်နှိမ့်ချချနေခဲ့တဲ့သူတယောက်ကရုတ်တရက်လူသိများလာတယ်သူကလူသိပါလူတွေအများစုရဲ့အတွေးခေါ်တွေကိုလည်းအကောင့်ထဲပေါ်လာအောင်လုပ်ကင်ဖို့တတ်တိရှိတဲ့သူဆိုပြီးတော့သတ်မှတ်ထားကြတာပါ
လောလောဆယ်အထိတော့ဗင်နီဇွဲလားနိုင်ငံမှာသမ္မတမက်ဒူရိုကိုတင်းအကျပ်ရာထူးကဖယ်ရှားဖို့ဆိုတာအခက်အခဲတစ်ခုဖြစ်ရှိနေပါသေးတယ်။အတိုက်ခံအရာစုတွေကတော့ဗင်နီဇွဲလားကိုပြန်လည်တည်ဆောက်ရေးနီလန်ပေါင်းစုံကိုပြောဆိုနေကြသေးပါ။ဒီပေါ်မှာအလက်ဇန်ဒရာမိန်းတို့လိုမူဝါဒသုံးသပ်သူတွေကတန်ဆာရှိနေကြပါလေ
။ A lot of people anticipate that under a sort of Guaido
လူတော်တော်များများမျှော်လင့်ထားတာက Guaido ဥဆောင်တဲ့အစိုးရအောက်မှာဆိုရင်လူမှုရေးစီမံချက်တွေမှာအစိုးရရဲ့ပါဝင်ပတ်သက်မှုနည်းသွားမယ်။စင်းရသားတွေကိုကဲတင်နိုင်မယ်ဆိုတာပါဒီစီစဉ်နေဟာမကြာခဏဆိုသလိုဗင်နီဇွဲလားမှာရှိတဲ့ရေပေါ်စီတွေနဲ့ပေါင်းပြီးစင်းရသားတွေကိုဖိနှိပ်နေတာပ
ါကာရာကတ်စ်မြို့လမ်းမတွေပေါ်မှာဗင်နီဇွဲလားပြည်သူအများစုကဂွာယီဒိုနဲ့အတိုက်ခံတွေအပေါ်မှာမျှော်လင့်ချက်ထားကြပါလေလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပပေးမယ်လို့ဂွာယီဒိုကကြေညာထားပါလေအတိုက်ခံတွေအားလုံးသဘောတူမယ်ဆိုရင်သမ္မတအဖြစ်တာဝန်ယူရေးကိစ္စကိုလည်းသူမလုပ်ဘူးလို့တော့ယတိပြမငင်းတဲ့အကြောင်း VOA နဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုထားတာပါလူတို့အောင်ကြောင်းမှုနဲ့ဆန္ဒပြပွဲတွေကတော့သမ္မတနီကိုလတ်စ်မက်ဒူရိုယာဒူးကဆင်ပေးတဲ့အထိဗ ဗနီဇွဲလားနိုင်ငံတော်ဆက်ပြီးပေါ်ပေါက်နေဦးမယ်လို့မျှော်လင့်အောင်ကြောင်းပါခင်ဗျာ
ကိုသိန်းထိုင်ဥပါရှင်အခုဆက်ပြီးနာဆင်ရမယ့်သတင်းလွှာမှာတော့နောင်လာမယ့်2100ပြည့်နှစ်ရောက်ရင်ဗီယက်နမ်မှာရှိတဲ့မဲခေါင်မြဝကျွန်းပေါ်ဒေသတစ်ခုလုံးနီးပါးရေမြက်နှပြင်အောင်နစ်မြုပ်သွားနိုင်တယ်လို့ပညာရှင်တွေရဲ့လေ့လာမှုအသစ်ကအခမ်းအနားနဲ့အကြောင်း VOA သတင်းတောက် David Boy ပေးပို့တဲ့သတင်းကိုကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင
်ဗီယက်နမ်နိုင်ငံမှာရှိတဲ့မဲခေါင်မြဝကျွန်းပေါ်ဒေသမှာလူဦးရေ18တန်းလောက်နေထိုင်နေပြီးဗီယက်နမ်ကလိုအပ်တဲ့စားနပ်ရိက္ခာရဲ့ထက်ဝက်လောက်ကိုအဲ့ဒီဒေသကနေထုတ်ပေးနေတာပါအဲ့ဒီမှာမြေအောက်ကနေရေတူးဖို့သုံးဆွဲမှုအလွန်ကျွံရှိလာနေတာကြောင့်မြေပြင်နှိပ်ကျလာပြီးတစ်ချိန်တည်းမှာပဲပင်လယ်ရေမျက်နှာပြင်ကမြင့်တက်လာတဲ့အတွက်ဗီယက်နမ်ဟာလူသားအကျပ်ဘေးနဲ့ရင်ဆိုင်ရွယ်ရှိနေတယ်လို့သုတေသနစာတမ်းသစ်တစ်ခုကဆိုပါတယ်နယ်သာလန်နိုင်ငံယူထရက်တက္ကသိုလ်ကသုတေသီတွေဟာမြဝကျွန်းပေါ်ဒေသတစ်လျှောက်မြေအောက်ကနေရေထုတ်ယူသုံးဆွဲမှုနဲ့နောင်ဖြစ်လာနိုင်မဲ့အကျိုးဆက်တွေကို25နှစ်ကြာကြာလေ့လာခဲ့တဲ့အပေါ်အခြေခံပြီးအနာဂတ်ကိုခန့်မှန်းနေကြတာပါကမ္ဘာကြီးပူနွေးလာတဲ့အကျိုးဆက်အဖြစ်ပင်လယ်ရေမျက်နှာပြင်တစ်ပြေးပြေးမြင့်တက်လာနေသလိုတစ်ဖက်မှာလည်းပြီးခဲ့တဲ့ဆယ်စုနှစ်အတွင်းမှာမြေအောက်ကနေရေတူးဖို့ထုတ်ယူနေမှုကိုပုံမှန်ခွင့်ပြုခဲ့တာကြောင့်မြေပြင်အနေအထားဟာပုံမှန်တဲ့နေဆင်းသွားတဲ့အကျိုးဆက်ကိုရင်ဆိုင်နေရပါတယ်ဗီယက်နမ်ရဲ့မဲခေါင်မြဝကျွန်းပေါ်ဒေသကြီးတစ်ခုလုံးနီးပါပင်လယ်ရေမြင့်နှပြင်အောင်နင်းမြုပ်သွားမဲ့အန်ဒီယန်နဲ့ရင်ဆိုင်လာရတော့မှာဖြစ်တယ်လို့သုတေသနအဖွဲ့ကဆိုပါတယ်။မစ္စတာဖီလစ်မန်ဒါဟော့ဟာယူထရက်တက္ကသိုလ်ရဲ့မြေပေါ်မြေအောက်ရေတီရှိရေစနစ်ကိုသုတေသနပြုနေသူဖြစ်ပြီးဗီယက်နမ်မြို့ဝကျွန်းပေါ်ဒေသကိုသုတေသနပြုရမှာဦးဆောင်နေသူလည်းဖြစ်ပါတယ်။မြို့ဝကျွန်းပေါ်ကမြေပြင်ဟာပင်လယ်ရေမြင့်နှပြင်အောက်တစ်နှစ်ကို1စင်တီမီတာနှိပ်ကျသွားနေရတဲ့အကြောင်းရင်းများစွာရှိတဲ့နဲ့အဲ့ဒီဒေသမှာမြေအောက်ကနေရေတူးဖို့သုံးဆွဲနေမှုကလည်းအကြောင်းတစ်ချက်ဖြစ်တယ်လို့သူကဆိုပါတယ်။လာမယ့်ဆယ်စုနှစ်အတွင်းအဲ့ဒီမြဝကျွန်းပေါ်ဒေသမှာအပြောင်းအလဲတွေအများကြီးဖြစ်လာမှာကိုမြင်ရလိမ့်မယ်လို့သူကဆိုပါတယ်။1986ခုနှစ်ဈေးကွက်စီးပွားရေးကိုအခြေခံတဲ့အသွင်ပူးပြောင်းရေးကိုဗီယက်နမ်နိုင်ငံမှာဆလုပ်ခဲ့ပြီးအဲ့ဒီအချိန်ကဆလုပ်နှစ်ပေါင်း30အတွင်းမြေအောက်ကနေရေထုတ်ယူသုံးဆွဲမှုအတော်များလာတာပါ။အခုအချိန်အထိဆိုမြဝကျွန်းပေါ်ဒေသကနေရေကူးပလီတာ2တန်းခွဲအထိထုတ်ယူခဲ့ပြီဖြစ်ပါတယ်။မြေအောက်ထဲမှာရေကုန်ခန်းမှုကြောင့်အောက်ခံမြေလွှာရဲ့ခုခံအားယိုနေသွားပြီးမြဝကျွန်းပေါ်ဒေသဟာရေမြင့်နှပြင်အောက်ကိုကျွန်းကျဖို့ဖြစ်လာစေတာပါ။ဒါဟာစိန်ခေါ်မှုကြီးတစ်ရပ်ဖြစ်တယ်လို့ပညာရှင်မန်ဒါဟော့ကပြောပါတယ်။ရေကိုဆက်ပြီးထုတ်ယူနေမယ်ဆိုရင်မြေကျွန်းသွားမဲ့ရေနဲ့ရင်ဆိုင်ရမှာဖြစ်သလိုတစ်ဖက်မှာရေကိုမထုတ်ယူဘူးဆိုရင်လည်းတောက်သုံးရည်နဲ့စိုက်ပျိုးရည်အတွက်ရည်ကအလွန်လောက်ရမှာမဟုတ်ဘူးလို့သူကဆိုပါတယ
် It is the only course that you as a human can really actively change right so if you want to
ပင်လယ်ရေမျက်နှာပြင်အောက်ကျွန်းကျသွားမဲ့အရေးကိုဆောင်ရွက်ရင်လည်းဆိုရင်တော့လူတွေအနေနဲ့မြေအောက်ရေထုတ်ယူသုံးဆွဲမှုကိုဂရုတစိုက်ဆောင်ဖို့လိုအပ်ပါတယ်
အဲ့ဒီစိန်ခေါ်အချက်နဲ့ပတ်သက်လို့ပြောလာသူနောက်တူကVNN တောင်ပိုင်းဒေသစိုက်ပျိုးရေးအင်စတီကျူရဲ့ဆန်စဘာထုတ်လို့ရေးဆိုင်ရာနိုင်ငံတော်အကြံပေးပုဂ္ဂိုလ်ဘွေချီဘူးပဲဖြစ်ပါတယ
် We worry about the future you know the fresh water resource it mean the natural water
နာဂတ်ကကျွန်တော်တို့စိုးရိမ်နေမိပါတယ်၆တွေရာသီမှာရေကောင်းရေတန်ရနိုင်မဲ့သဘာဝရေအရင်းမြစ်ဆိုတာကမဲခေါင်မြစ်ပဲဖြစ်ပါတယ
် VNN နိုင်ငံမှာ2016ခုနှစ်တုန်းကရေလွှမ်းမှုမှုကြောင့် $1.6 ဘီလီယံဆုံးရှုံးခဲ့ရတယ်လို့မိုးကောင်ရေရှားပြဿနာကြောင့်အ ਨੇ စုံစံတန်ချိန်တန်း300လောက်ပျက်စီးခဲ့ရတယ်လို့ပွေချီဘူးကပြောပါတယ်။ကမ္ဘာပေါ်မှာဗီယက်နမ်နိုင်ငံဟာဒုတိယမြောက်စံအတင်ပိုဆုံးနိုင်ငံဖြစ်ပြီးသူ့နိုင်ငံကထုတ်သမျှစံစဘာရဲ့95ရာခိုင်နှုန်းဟာအဲ့ဒီမဲခေါင်မြို့ဝကျွန်းပေါ်ဒေသကဖြစ်တယ်လို့ဗီယက်နမ်ရဲ့ငါးထုတ်လုပ်မှု65ရာခိုင်နှုန်းဟာလည်းအဲ့ဒီဒေသကပဲဖြစ်ပါတယ်ခင်ဗျာ။
ကိုညံဝင်းအောင်ပါရှင် VOA American တန်ကမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်အခုဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်ထိုင်းမြန်မာနယ်စပ်ကန်ချနာပူရီခရိုင်အတွင်းမှာနိုင်ငံကူးစာအုပ်နဲ့တစိုက်တုံးတွေအတုလုပ်ပြီးမြန်မာနိုင်ငံသားတွေကိုထိုင်းနိုင်ငံအတွင်းလူမှောင်ခိုးလုပ်နေတဲ့ဂိုင်းဝင်10ဦးကိုဖမ်းဆီးပြီးတပ်သေးခံပစ္စည်းတွေပါသိမ်းနိုင်ခဲ့ကြောင်း February 16ရက်နေ့ကကန်ချနာပူရီခရိုင်လူဝင်မှုကြီးကြပ်ရေးရဲတပ်ဖွဲ့ရုံးမှသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။မအေးမာကသတင်းပေးပို့ထားပါတယ်ရှင
်။ထိုင်းနိုင်ငံဘန်ကောက်မြို့အတွင်းမှာမြန်မာနိုင်ငံကူးစာအုပ်တွေနဲ့တစိုက်တုံးအတုတွေလုပ်ပေးနေတဲ့ထိုင်းနဲ့မြန်မာနိုင်ငံသားနှစ်ဦးကိုဖမ်းဆီးပြီးတဲ့နောက်မှာတော့နောက်ဆက်တွဲအဖြစ်ကန်ချနာပူရီခရိုင်အတွင်းမှာနိုင်ငံကူးစာအုပ်အတုတွေလုပ်ပြီးလူမောင်ခိုမှုလူကုန်ကူးမှုတွေလုပ်နေတဲ့မြန်မာနိုင်ငံသားဂိုင်းအုပ်စုတစုကိုဖမ်းမိခဲ့ကြောင်းထိုင်းနိုင်ငံကန်ချနာပူရီခရိုင်လူဝင်မှုကြီးကြပ်ရေးရဲတပ်ဖွဲ့ရုံးချုပ်မှလဝကရဲချုပ်စုရချိတ်ဟပ်ဖန်ကအခုလိုပြောဆိုသွားပါတယ်
จนกระทั่งคุมชาวพม่าที่เป็นโรงงานสำคัญนะครับนะที่อยู่ในประเทศไทย
จากคณะสุดโลนายงานกู้สาวจูเร่แต่สิ่งที่จูเร่เนี่ยประเทศบีพันมิลลาร์ฮาร์ดิลูเรจังพิเศษตัวก็สังจีนิดาจับไปพิเศษจังเนี่ยยามานายงานได้จอมยามยาฮาร์นายงานกู้สาวเนี่ยท้ายปีวันกันแต่สิ่งที่จูเร่เนี่ยพันมิลลาร์ฮาร์จะเนี่ยเราสิบพิเศษลูตัวเปล่าสุดตัวมาเลยแต่ที่น่าเชื่อเป็นด้วยมาท้ายนายงานด้วยก็วิ่งเอาหลานนี่เลยยามานายงานกู้สาวดีเนี่ยဒီစားတုံးအတူတွေကိုပြသခဲ့ပါတယ်အလောက်ကန်ရှာဖွေလို့တဲ့မြန်မာနိုင်ငံသားတွေကိုထိုင်းနိုင်ငံအတွင်းပိုင်းကိုတရားမဝင်တဲ့နီးနဲ့လူမောင်ခိုမှုလူကုန်ကူးမှုတွေလုပ်ပြီးနိုင်ငံကူးလက်မှတ်တွေတစိုက်တုံးအတူတွေသုံးကလူတွေကိုတဲဆောင်ပေးနေတဲ့ခိုင်းဝင်ဆဲဦးနဲ့တပ်သေးခံပစ္စည်းတွေကိုပါသိမ်းဆီးနိုင်ခဲ့ကြောင်းအဓိကရှင်းလင်းပြောကြားသွားခဲ့ပါတယ်ဒီလူကုန်ကူးသူတွေဟာထိုင်းမြန်မာနယ်စပ်ကန်ချနာဘူရီခရိုင်ကနေမြန်မာနိုင်ငံသားတွေကိုထိုင်းနိုင်ငံထဲကိုခေါ်ဆောင်လာပြီးတပ်ဆိုင်ရာစစ်ဆေးရေးဂိတ်တွေမှာနိုင်ငံကိုစာအုပ်လက်မှတ်အတုတွေတုံးပြီးဖြတ်ကျော်နေကြတာပါဒီဂိုင်းကိုလက်ရဖမ်းဆီးနိုင်ဖို့အတွက်အချိန်ယူစစ်ဆေးပြီးမှအမှုနဲ့ပတ်သက်တဲ့ခိုင်းဝင်အားလုံးကိုဖမ်းမိနိုင်ခဲ့တယ်လို့လည်းသူကဆိုပါတယ်ဖမ်းမိထားတဲ့သူတွေတဲကမြန်မာနိုင်ငံသားအောင်ခိုင်ဆိုသူကိုရဲချုပ်ကိုယ်တိုင်စကားပြန်ကတဆင့်မေးမြန်းစစ်ဆေးစဉ်မှာတရားခဏ်အောင်ခိုင်ဟာစာအုပ်တွေဟာအတုတွေမှမသိပါဘူးဆိုပြီးပြောဆိုခဲ့ပြီးသူဟာနိုင်ငံကူးစာအုပ်တွေအတားကိုလက်ခံပြီးဘန်ကောက်တန်ရုံမှာဗီဇာလျှောက်ပေးနေသူတဦးသာဖြစ်ကြောင်းပြောဆိုသွားခဲ့တယ်ဆိုပြီးထိုင်းရနာပိုင်းကသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဘန်ကောက်မြို့ကမြန်မာတန်ရုံကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဗီဇာတုံးအတူတွေနဲ့လူကုန်ကူးနေတဲ့အဓိကတရားခဏ်တွေဖြစ်တဲ့ကိုမွန်နဲ့တခြားတရားခဏ်တွေကိုပါဖမ်းဆီးပြီးလူဝင်မှုကြီးကြပ်ရေးဥပဒေ BE2522 1989ခုနှစ်ကထုတ်ပြန်ခဲ့တဲ့ထိုင်းဥပဒေအရရုံးတင်တရားစွဲဆိုထားပြီးဖြစ်တဲ့အကြောင်းထိုင်းနိုင်ငံပိုင်တွေကထုတ်ဖော်ပြောဆိုခဲ့ပါတယ်နိုင်ငံကူးစာအုပ်ဖြစ်စီထိုင်းနိုင်ငံရဲ့တစိုက်တုံးအတူဖြစ်စီပြုလုပ်မယ်ဆိုရင်တော့ထိုင်းဥပဒေအရထောင်ဒဏ်10နှစ်ကနေအမြင့်ဆုံး20အထိချမှတ်နိုင်တယ်လို့ငွေဒဏ်ကတော့ဘတ်ငွေ2000ကနေဘတ်ငွေ4000အထိချမှတ်နိုင်ကြောင်းထိုင်းဥပဒေမှာပါရှိပါတယ်ရှင်
မအေးမှာသတင်းပေးပို့ထားတာပါဒီကနေ့ညနေပိုင်းတွေ့သတင်းလှော်ရီကတော့ဒီလောက်ပါပဲရှင်ည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုစောင့်မျှော်နာဆင်နိုင်ပါတယ်အခုအစီအစဉ်တွေအဆုံးမသတ်ခင်မှာသတင်းကျဉ်းချုပ်ကိုကိုသားညွန်ကပြောပြပေးပါရှင
် IS တွေကြွေးကြော်နေတဲ့ Caliphate Islam နိုင်ငံတော်ထူထောင်ရေးဆိုတာကြာရှုံးသွားပြီလို့ American သမ္မတ Donald Trump ကသူ့ရဲ့ Twitter အကောင့်ကနေပြီးတော့ရေးပါတယ်ဒါပြင်အဲ့ဒီမှာရှိနေကြတဲ့ IS အကြမ်းဖက်အဖွဲ့ဝင်တွေကိုတက်ဆိုင်ရနိုင်ငံတွေအနေနဲ့ပြန်လည်ခေါ်ယူရေးယူထိန်းသိမ်းဖို့ကိုလည်းသမ္မတ Trump ကသူ့ရဲ့မဟာမိတ်နိုင်ငံတွေကိုတိုက်တွန်းပါလေဒါလို့မလုပ်ရင်တော့ဒီကျမ်းဖတ်သဘောတွေဟာသူ့တို့မူလတိုင်းပြည်တွေကိုပြန်ဝင်ပြီးတော့မငြိမ်သက်မှုတွေဖြစ်လာအောင်လှုပ်လာနိုင်ခြေရှိတယ်လို့သမ္မတ Trump ကသတိပေးပါတယ်တောက်ကြနေအိမ်ပြီးတော့မှရှိစဉ်တုန်းကတော့ Syria နဲ့ပတ်သက်လို့ဒီ Caliphate ယူဆကိုနှိမ်နှင်းအောင်မြင်တဲ့အပေါ်မှာကြီးကြီးမားမားကြီးညာပြောဆိုစရာရှိတယ်ဆိုပြီးတော့သတင်းတောက်တွေကိုသမ္မတကပြောခဲ့တာပါအဲဒီနောက်စနေနေ့မှာတော့ IS2 ရဲ့ Caliphate Islam နိုင်ငံတော်ထူထောင်ရေးဆိုတာကြာရှုံးသွားပြီဆိုပြီးတော့ Twitter ကနေပြီးတော့ခုလိုကြီးညာတာပါတချင်နဲ့မှာပဲသူ့ရဲ့မဟာမိတ်တွေကိုလည်းတိုက်တွန်းချက်ရေးပါတယ်ဆီးရီးယားမှာဖမ်းမိထားတဲ့ ISIS 800ချုပ်ကိုပြန်လည်ခေါ်ယူပြီးတော့တရားရုံးတင်အရေးယူဖို့ဗြိတိန်ပြင်သစ်ဂျာမနီနဲ့ခြားဥရောပမဟာမိတ်တွေကိုအမေရိကန်ပြည်ထောင်စုအနေနဲ့တိုက်တွန်းတဲ့အကြောင်း Twitter အကောင့်ကနေပြီးတော့သမ္မတကရေးပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်တာဝန်ကြီးတာဝန်အတွက်ယာထားစဉ်းစားခြင်းခံထားရတဲ့နိုင်ငံရေးဌာနပြောခွင့်ရသူ Heather Nauert ကသူ့အနေနဲ့အဲ့ဒီတာဝန်အမည်ယာထားခံရတာကနေပြီးတော့နောက်ဆုတ်ပေးလိုက်ပြီလို့မနစ်စလီနီကပြောပါတယ်ကလတ်သမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီး Nikki Haley ဟာ2018အကုန်ပိုင်းတာဝန်ကနေပြီးတော့နှုတ်ထွက်သွားတာကြောင့်အဲ့ဒီညမှာ New York ကိုအစားထိုးတာဝန်ပေးဖို့ရွေးထားတယ်ဆိုပြီးတော့သမ္မတ Donald Trump ကဒဇင်မာလတုန်းကကြေညာခဲ့တာဖြစ်ပါလေ Venezuela နိုင်ငံအတွက်လူသားချင်းစာနာမှုအထောက်အကူတွေတင်လာတဲ့ American စစ်ဖက်ကုန်တွေလေယာဉ်တွေဟာ Colombia နိုင်ငံ Cucuta ကိုစတင်ကြီးကဆက်ရောက်ပါတယ်နေဆက်ကဖြတ်ပြီးတော့ Venezuela ပြည်သူတွေကိုပေးမဲ့စာနာရိက္ခာနဲ့စီးပွားတွေတင်ဆောင်လာတာဖြစ်ပါလေ
တရင်ချင်းချုပ်ကိုကိုသားညုံကပြောပြပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Charleston Mark ဖြစ်ပါတယ်အခုကျမတို့ထုတ်လွှင့်နေတဲ့ Radio အစီအစဉ် PP ချင်း Asia Set 7 Juru ကနေထုတ်လွှင့်ပေးမဲ့ VOA TV အစီအစဉ်တွေကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင် VOA ကအားပေးနှင်ကြတဲ့အတွက်ကျေးဇူးတင်ရှိပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများသဆင်အောင်ပါ
This program has come to you from the Voice of America, Washington.